တရုတ်နိုင်ငံမှာကိုဗစ်တားမြစ်ချက်တွေအပေါ်ဆန္ဒပြမှုတွေရှိနေချိန်နေရာတချို့မှာစီးမြင်းတွေလျှော့ပေါ်ပေးလိုက်ပါတယ်။ဒါကြောင့်ပြန်ကိုဗစ်ကူးစက်မှုနှုန်းနေ့စဉ်ဆန်းကျင်တင်မြင့်တက်နေပေမဲ့မြို့တချို့မှာလော့ကဒေါင်းကန့်သတ်ချက်တွေဖယ်ရှားပေးလိုက်သလိုစီးပွားရေးလုပ်ငန်းတချို့ကိုလည်းပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တော်ဘေကျင်းအပါအဝင်မြို့ကြီးအတော်များများမှာကိုဗစ်တားမြစ်ချက်တွေနဲ့ပတ်သက်လို့လူတွေမကြေမနက်ဆန္ဒပြခဲ့ကြပါတယ်။သမရရှိချင်းဖြင့်အာဏာရလာပြီးတဲ့နောက်ပိုင်းရှိလာတဲ့အကြီးမားဆုံးဆန္ဒပြပွဲတချို့မှာတမရရာထုကနေဆင်းပစ်မှုအထိတောင်းဆိုမှုတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းကွမ်ကျိုးမြို့မှာဆန္ဒပြသူတွေနဲ့လူညိုရေးတပ်ဖွဲ့တွေအကြာရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ကွမ်ကျိုးမြို့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီး24နာရီမပြည့်ခင်မှာပဲအနည်းဆုံး4ခုတည်းမနည်းမှာယာယီပိတ်ဆို့မှုတွေကိုရုတ်သွင်းလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဘေကျင်းမြို့တချို့နေရာတွေမှာတော့ရောဂါလက္ခဏာသိပ်မပြင်းထန်တဲ့သူတွေကိုအိမ်ထဲမှာပဲတိကျခွဲနေထိုင်မှုစီးမြင်အသစ်တွေပြောင်းလဲထုတ်ပြန်ခဲ့ပါတယ်။တချို့ခရိုင်တွေမှာတော့ကိုဗစ်တားမြစ်ချက်အသစ်တွေနဲ့ပတ်သက်လို့အွန်လိုင်းစစ်တမ်းတွေလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။